မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်ရင်းပြပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Facebook Team အယောင်ဆောင်ထားသော page များနဲ့ပတ်သက်၍အထူးသတိပေးချက် MMCERT မှထုတ်ပြန်ဆွေးတဲ့သတင်းကမ္ဘာလုံးဆိုင်ရာဘွဲ့ကြိုနှိနှောဖလှယ်ရေးပညာသင်ဆုအစီအစဉ်အတွက်လျှောက်လွှာခေါ်ယူဆွေးတဲ့သတင်း Online မှာပေါကြားလာတဲ့ Microsoft ရဲ့ One Upload App ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Facebook Team အယောင်ဆောင်ထားသော page များနဲ့ပတ်သက်၍အထူးသတိပေးချက် MMCERT မှထုတ်ပြန်ဆွေးတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Facebook Security Team အယောင်ဆောင်ကမက်ဆေ့များပေးပို့နေတယ်လို့အထူးသတိပေးချက်တစ်ခုကို MMCERT ကထုတ်ပြန်ခဲ့ပါတယ်။ message မှာပါရှိတဲ့ link ကိုတဆင့်ချင်းဝင်ရောက်ပါက Facebook ရဲ့ UI နဲ့ဆင်တူအောင်တူပထားတဲ့အဆိုပါ site ကဝင်ရောက်သူရဲ့ page ဒါမှမဟုတ်အကောင့်တွေရဲ့ password တွေကိုခိုးယူသွားမှာဖြစ်ကြောင်း Facebook page ဒါမှမဟုတ်အကောင့်တွေရဲ့ password တွေကိုပြောင်းလဲပစ်ခြင်း page တွေရဲ့ admin အကောင့်များကိုဖယ်ရှားခြင်းတို့ကြောင့်အဆိုပါ link ကိုလုံးဝဝင်ရောက်ကြည့်ရှုခြင်းမပြုပါရန်နဲ့အလားတူ message မျိုးရရှိပါကဂရုပြုကြပါရန်အထူးသတိပေးကြောင်း MMCERT ရဲ့ထုတ်ပြန်ချက်မှာပါဝင်ပါတယ်လက်ရှိမှာမြန်မာကွန်ပျူတာ emergency responding MMCERT ရဲ့ page အပါအဝင်တန်ယုံ page များအဖွဲ့အစည်း page များလုပ်ငန်း page များအကောင့်များစုစုပေါင်း24ခုကိုပြတ်မှတ်ထားတိုက်ခိုက်နေကြောင်းထုတ်ပြန်ချက်မှာပါဝင်ပါတယ်ဆက်လက်ပြီးကမ္ဘာလုံးဆိုင်ရာဘွဲ့ကြိုနှီးနှောဖလှယ်ရေးပညာသင်ဆုအစီအစဉ်အတွက်လျှောက်လွှာခေါ်ယူဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်2021-2022ပညာသင်နှစ်အတွက်ကမ္ဘာလုံးဆိုင်ရာဘွဲ့ကြိုနှီးနှောဖလှယ်ရေးပညာသင်ဆုအစီအစဉ်Global UGRAT အတွက်လျှောက်လွှာခေါ်ယူနေတယ်လို့ American တန်ယုံကသိရပါဗျ။ကမ္ဘာလုံးဆိုင်ရာဘွဲ့ကြိုနှီးနှောဖလှယ်ရေးပညာသင်ဆုအစီအစဉ်ဟာအခွင့်အလမ်းနည်းပါးတဲ့လူမှုတိုင်ဝိုင်းတွေကចောင်းသားចောင်းသူတွေကို American ယဉ်ကျေးမှုနဲ့စံတန်မိုးတွေကိုလေ့လာရင်းသူတို့ရဲ့ခေါင်းဆောင်မှုအရေးအတွေ့ပညာရေးဆိုင်ရာကျွမ်းကျင်မှုနဲ့လူမှုရေးလုပ်ငန်းဆောင်ရွက်လိုတဲ့စိတ်ဓာတ်တွေပုံမှန်အားကောင်းလာစေဖို့အတွက် American ပြည်ထောင်စုရဲ့တက္ကသိုလ်ဒါမှမဟုတ် College တစ်ခုခုမှာ Semester တစ်ခုစာရောက်ပညာသင်ဖို့ပံ့ပိုးပေးတဲ့အစီအစဉ်ပဲဖြစ်ပါတယ်။လျှောက်လွှာတွေကို February 28ရက်နောက်ဆုံးထားလျှောက်ထားရမှာဖြစ်ပြီးတော့လျှောက်ထားလူသူတွေအနေနဲ့ IG Pocket ရဲ့ Distraction တွေကနေတဆင့်တင်ပြပေးရမှာဖြစ်ပြီးတော့ထောက်ခံစာကိုတော့ RANGOONSECA@state.gov ကို email နဲ့ပေးပို့ရမှာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ online မှာပေါက်ကြားလာတဲ့ Microsoft ရဲ့ One Upload App ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Microsoft ဟာ Windows 10မှာ Main နဲ့ Calendar App တွေကိုအစားထိုးဖို့ Upload App အသစ်ကိုစမ်းသပ်ခဲ့ပါတယ်။ One Upload App ဟာ Upload ဝန်ဆောင်မှု Version 1ဖြစ်ပြီးတော့မျက်နှာပြင်ကြီးကြီးမားမားမှာအသုံးပြုနိုင်အောင်ဒီဇိုင်းထုတ်ထားတာပဲဖြစ်ပါတယ်။ One Upload App ဟာ Upload Win32 နဲ့ UWB Upload Web Apps OWA နဲ့ MacOS Desktop Client နေရာအစားထိုးသွားပြီးတော့ Microsoft Account ရှိမှပဲအသုံးပြုနိုင်ပါတယ်။ Microsoft ဟာ Upload Online အသစ် Web Version ကိုလည်းလွှင့်တင်ထားပါတယ်။Microsoft ဟာ Upload Web Version အခြေခံပြီးတော့ Desktop App တစ်ခုတည်းတည်ဆောက်နေတာပါ။ပေါက်ကြားထွက်လာတဲ့ App ကတော့အစောပိုင်းအဆင်ပဲရှိပါသေးတယ်။ Microsoft ဟာစမ်းသပ်သုံးလို့သူတွေအတွက်ဒီဇိုင်းထုတ်ထားပြီးတော့ Offline Mode တော့မပါသေးဘူးလို့ Microsoft ကဝန်ထမ်းတွေအပေါ်တတိပေးထားပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဃာသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။